မြန်မာနဲ့တရုတ်နိုင်ငံနှစ်နိုင်ငံနယ်ဆက်ကုန်သွယ်ရေးမှာအဓိကကျတဲ့မူဆယ်၁၅မိုင်စခန်းရဲ့ဝင်းမောက်တချို့ကိုဖြတ်တန်းခွင့်အချိန်ကိုရှော့ချလိုက်တာကြောင့်တရုတ်ဘက်ကိုသွားမဲ့ကုန်တင်ကားတွေနဲ့လူတွေဟာမနေ့ညကစပြီးတော့ပိတ်မိနေပါတယ်။မြန်မာဘက်ကလည်းတရုတ်ကုန်တင်ကားတွေမဖြတ်သွားနိုင်အောင်တံပြန်ပိတ်ဆို့မှုတွေဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနက်မှာတော့နှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံကအခုနောက်ပိုင်းမှာနယ်စပ်ဝင်ပေါက်ကိစစ်ဆေးကျမှတ်တာတွေကိုတင်းတင်းကြပ်ကြပ်လှုပ်လာတာကြောင့်တရုတ်ပြည်ထဲကိုနေတိုင်းအလုတ်သွားလှုပ်တဲ့မြန်မာအလုတ်သမားတွေနဲ့ကုန်ကားတွေဟာနိုင်ငံပေါင်းများစွာဆောင်ဆိုင်နေရပါတယ်။တချို့ဆိုရင်ညပိုင်းကလေးကဆောင်ဆိုင်နေရပြီးမနက်မိုးလင်းတဲ့အချိန်ထိတန်းစီနေရတဲ့အတွက်ဒီနေ့လိုနှစ်ဖက်တင်းမာမှုကြီးဖြစ်လာရတာလို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတချို့ကတရုတ်ကားတွေမြန်မာဘက်ကိုဝင်လို့မရအောင်တံပြန်ပိတ်ဆို့ရတဲ့အတွက်တရုတ်လူဝင်မှုကြီးကြပ်ရေးရဲတွေဟာမြန်မာဘက်ကိုဝင်လာပြီးမြန်မာနိုင်ငံသားတချို့ကိုကိုကြီးလက်ရောက်ကျူးလွန်ခဲ့ကြောင်းမူဆယ်နန်းခမ်းနေဆက်ကုံတွဲရေးကုံတွဲများအသင်းကဥမင်းသိန်းကအခုလိုပြောပါတယ
်။ဟောတော့ရည်ရွယ်ရဝင်ရတဲ့အချိန်မှာပြည်သူအများကြီးရစ်တယ်။မြန်မာစစ်ကောင်စီတွေထုတ်တော့ဝင်ရတာတအားနောက်မီးတယ်။စံကြေးစည်းဝင်မှာဆိုရင်အနည်းဆုံး3လလောက်သွားတယ်။အစ်ကားစည်းဝင်မှာဆိုရင်အနည်းဆုံး7လလောက်ကြာတယ်ပြောပါလိမ့်။အဲ့တော့ရပမာပြည်ဘက်ကကြာပြည်သူတွေကလုံးဝမခါမရနိုင်ဖြစ်တော့ဒီမင်းကခွန်နိုင်မင်းတက်ချောင်းမှာတရုတ်ပြည်ကထွက်လာပြီးပမာပြည်ကိုဝင်လာတဲ့ကားတွေကိုပမာပြည်နဲ့ဝင်လာလို့မရအောင်ဆိုပြီးတော့ကားတွေကပိတ်ဆို့တာခဏတည်းပုံစံပေါ့တရုတ်ပြည်ကရဲတွေကပမာကားသမားကိုတိတ်ဆွဲခေါ်ပါတော့အဲ့ဆံမှာပမာပြည်ကလူတွေကတုံ့ပြန်ဖြစ်သွားတယ်ဟိုအော်ခဲ့ရပါလို့အော်ခဲ့နေတော့သူရဲတွေကဘာမှဆက်မလုပ်ဘူ
းတရုတ်ရဲနှစ်ယောက်ကနှစ်နိုင်ငံနယ်ကြားအမှတ်အသားကိုကျော်လာပြီးမြန်မာဘက်အချမ်းကို၅ပြည်လောက်နှီးပါဝင်ရောက်လာတဲ့အကြောင်းမျက်မြင်တွေကပြောတော့လို့ဖုံးမှတ်တမ်းဗီဒီယိုဖိုင်တွေမှာလည်းကိုကြီးလက်ရောက်ကျူးလွန်ခဲ့တာကိုမြင်ရပါတယ်အခင်းဖြစ်ပွားပြီး15မိနစ်ကြာမှာမူဆယ်မြို့နယ်အုတ်ချွေမှုနဲ့လုံညုံရေးတချို့ရောက်လာခဲ့ပါတယ်။တရုတ်ရွှေလီမြို့အာနာပိုင်ကလည်းနေဆက်ဝင်ပေါက်ကို15မိနစ်လောက်ပိတ်ထားခဲ့ပြီးပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဖြစ်လာရတာဟာမူဆယ်နေဆက်ကုံတွယ်ရေးစခန်းဝင်ပေါက်ရဲ့ဝင်ထွက်ချိန်တွေကိုတရုတ်အာနာပိုင်ဘက်ကမေလ14ရက်မှာအပြောင်းလဲတချို့လုပ်ခဲ့ပြီးဝင်ပေါက်တချို့ရဲ့အချိန်တွေကိုည10နာရီကနေ8နာရီထိရှော့ချလိုက်တဲ့အတွက်ဖြစ်ပါတယ်။ရင်ကျော်ပိတ်ဆို့တာတွေကိုဖြည့်ရှင်းဖို့တရုတ်ရွှေလီမြို့အာနာပိုင်တွေနဲ့မူဆယ်ဘက်ကအာနာပိုင်တွေဟာဒီနေ့နေ့လယ်2နာရီခွဲမှာနှစ်ဖက်တွဲဆုံခဲ့တယ်လို့မူဆယ်ခရိုင်လာဝကဦးစည်းမှုဦးဆောင်ဝေကပြောပါတယ်
။နောက်နောက်ကင်းနဲ့ဆင်တူတွေကပုံမှန်10ခွဲပိတ်တယ်လေကျွန်တော်တို့။အဲ့ဒါသူတို့ဘက်ကနေပြီးတော့အခု7နာရီမှာပိတ်လိုက်တဲ့ကိစ္စ။အဲ့ထပ်ပြီးမှ10နာရီခွဲရှိအောင်ဖွင့်ပေးဖို့ကျွန်တော်တို့ကသွားဆင်နေဖို့ပေါ့နော်အဓိကတော့ရင်ကျော်ပိတ်ဆို့မှုအဆင်ပြေဖို့တော့အမလီရဆာပြီးတော့7နာရီမှာပြိတ်လိုက်တော့အဲ့မှာဟိုဘက်ကဝင်မဲ့မြန်မာကားတစ်စီးပေါ့အဲ့တော့ဟိုဘက်ကသွားလို့မရတဲ့ခါကျတော့ဒီနေ့မနေ့ကျတော့အဲ့ဒီ border line ပေါ်မှာသူကရက်ထားတယ်အဲ့တရုတ်ကနေပြီးတော့ရှေ့ပေးဖို့ပြောတဲ့ကိစ္စကိုသူကမရှိတော့ဟိုကနေလာပြီးတော့ဆက်ခေါ်ပါ냐ဆက်တော့မျိုးလောက်တာပေါ့နော်အဲ့မှာနည်းနည်းရုပ်ရုပ်လေးဖြစ်သွားတာ
တရုတ်နယ်စပ်တောင်ရှိသူတွေဟာမကြာခဏဆိုတော့လို့မြန်မာဘက်အချမ်းကိုကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီး2018အောက်တိုဘာ18ရက်တုန်းကလည်းလက်နက်ကင်ဆောင်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေဟာကုန်သွယ်ရေးစခန်းဝင်ပေါက်ကနေဝင်ရောက်လာပြီးမြန်မာဘက်အချမ်းမှာစောင့်နေတဲ့ဈေးကော်မတီရုံးကဟာတရုတ်ပိုင်နယ်ထဲမှာပါရဲဆိုပြီးဟန်တားခဲ့ပါသေးတယ်